ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှော့ဝှက်ချက်အုပ်ရီနဲ့ထောင်နဲ့ခုနှစ်စီစီရင်ချက်ချထားတဲ့ပေါ်အယူခံတင်သွင်းထားတာကိုရန်ကုန်တိုင်းတရားလွတ်တော်ကဒီနေ့ပဲပယ်ချလိုက်တဲ့ပေါ်သတင်းမီဒီယာဖွဲ့စည်းရေးနဲ့တပ်တမန်တွေကပြစ်တင်ဝေဖန်လိုက်ကြပါတယ်
။ They remain behind bars for one reason. Those in power sought to silence the truth. Reporting is not a crime.And until me
and Dr. Sele Pasikaniya တခုလည်းတော့အကြောင်းရင်းဟာအာဏာရှိသူတွေကအမှန်တရားကိုဖုံးကွယ်ဖို့ကြိုးစားခြင်းနဲ့အတွက်သာဖြစ်တဲ့အကြောင်း Writer သတင်းဌာန Editor ချုပ် Stephen Adler ကပြောလိုက်တာပါ။ဥရောပသမ္မဂ EU ရဲ့မြန်မာနိုင်ငံဆိုင်ရာသံတမန်ကြီး Christian Schmidt ကလည်းဒီနေ့တရားရုံးဆုံးဖြတ်ချက်ဟာတရားစီရင်စနစ်ရဲ့လွဲမမှုအဖြစ်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံတရားစီရင်စနစ်ရဲ့လွတ်လပ်မှုပေါ်အလွန်အမင်းစိုးရိမ်စရာကောင်းတဲ့အကြောင်းလည်းပြောဆိုသွားပါရဲ့။ Writer သတင်းတော့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့မတိမငြိမ်းအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စုံစမ်းသတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လျှို့ဝှက်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်သတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးရတာဖြစ်ကြောင်းလည်းတရားခွင်မှာအမှုတွေတွေဘက်ကခြေပါခဲ့တာပါ။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျယ်ရမီဟန့်ကတော့မြန်မာကောင်းဆောင်တွေကိုယ်တိုင်အမှုကိုအာရုံစိုက်ဖြေရှင်းပေးဖို့နဲ့တရားဥပဒေနဲ့ညီဆောင်ဖို့လည်းဒီနေ့ပဲတိုက်တွန်းပါတယ်။ပြည်ထောင်နိုင်ငံခြေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းဒင်းတောက်တွေမှုအယူခံကိုပယ်ချလိုက်တဲ့ဆုံးဖြတ်ချက်ပေါ်တုံ့လုံမိရဲ့အကြောင်းနဲ့ဒင်းတောက်တွေခံစားနေရတဲ့ဒုက္ခတွေအဆုံးသတ်စေဖို့မြန်မာနိုင်ငံမှာအမြင့်ဆုံးအာဏာရှိသူတွေအနေနဲ့ကြိုးပမ်းဖို့လည်းဒီနေ့ပဲကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။